ေဖော်ဝါရီလ2ရက်တနင်္ဂနွေနေ့မှာလေ့လာသွားမယ့်ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ဘလရှာဇာမင်းဤစားတောက်ပွဲကြီးဖြစ်ပါတယ်။ဒေလနဂရီကျန်ခန်းကြီး9ငွေတက်ကနေ4နဲ့ဒေလနဂရီကျန်ခန်းကြီး1နဲ့2ကိုဖတ်ရှုမှာဖြစ်ပါတယ်။ဘလမျိုးဆိုးတဲ့အမှုကိုဘလရှာဇာမင်းလုံးမိတယ်လဲဆိုတာကိုကြည့်ကြပါစို့။တရင်ရောအခါဘီလီရှာဇာမင်းကြီးသည်မှုမဲ့တထောင်ကိုခေါ်ပြီးလင်ကြီးစွာသောပွဲကိုလှုပ်၍မှုမဲ့တထောင်နှင့်တကွစပည့်ရည်ကိုတောက်တော်မူ၏။စပည့်ရည်ကိုမြည်ဆန်းသောအခါယေရုရှလင်မြို့ဘိမှန်တော်ထဲကခမဲတော်နေဘုတ်ကနေစာတင်းယူဆောင်ခဲ့သောရွှေဖလားငွေဖလားတို့နှင့်ကိုတော်တိုင်မှဆ၍မင်းသားမိဖုရားမောင်မမိတ်တန်တို့သည်တောက်ရမည်အကြောင်းထိုဖလားတို့ကိုယူခဲ့ရမည်ဟုအမိန့်တော်ရှိသည့်အတိုင်းယေရုရှလင်မြို့၌ရှိသောဖျားသခင်ဘိမှန်တော်တိုက်ထဲကတင်းယူခဲ့သောရွှေဖလားတို့ကိုယူခဲ့၍မင်းကြီးမင်းသားမိဖုရားမောင်မမိတ်တန်တို့သည်ထိုဖလားတို့နှင့်တောက်ကြ၏။စပည့်ရည်ကိုတောက်၍ရွှေဖုရားငွေဖုရားကြေးဝဖုရားတန်ဖုရားတစ်သားဖုရားကြောက်ဖုရားတို့ကိုချီးမွမ်းကြ၏။ယူရရှင်ဘုရင်ယောယကိန်းနန်းဆန်၃နှစ်တွင်ဘာဗလုန်ရှင်ဘုရင်နေဘုခတ်နေဇာသည်ယေရုရှလင်မြို့သို့ချီလာ၍ဝန်းရံလေ၏။ထာဝရဘုရားသည်ယူရရှင်ဘုရင်ယောယကိန်းမှဆ၍ဘိမှန်တော်တစားအချို့တို့ကိုနေဘုခတ်နေဇာလက်သို့အံ့နံတော်မူ၍ထိုတစားများကိုနေဘုခတ်နေဇာမင်းသည်ရှိနာပြည်၌ရှိသောမိမိဖုရား၏အကြောင်းသို့ယူသွားပြီးလင်ရွှေတိုင်း၌တွင်ထားတော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်။ဘီလရှာဇာမင်းဟာယေရုရှလင်မြို့ကတင်ဆက်လာတဲ့ခွက်ဖလားတွေတန်ရှင်းတဲ့ဗိမာန်တော်အသုံးဆောင်တွေကိုအရက်ငှက်ထည့်ပြီးတော့တောက်ကြဖို့အမိန့်ထုတ်စေခိုင်းပါသည်။အဲ့ဒီတန်ရှင်းတဲ့ခွက်ဖလားအပေါင်းဟာနေဘုခတ်နေဇာမင်းကနေယေရုရှလင်မြို့မှာရှိတဲ့ဗိမာန်တော်အတွင်းကနေယူဆောင်လာခဲ့ခြင်းဖြစ်ပါသည်။သို့သောသူခေအချိန်မှာတော့အဲ့ဒီတန်ရှင်းတဲ့ခွက်ဖလားအသုံးဆောင်တွေကိုမိမိတို့ရဲ့နတ်ဖျားတွေထားတဲ့နတ်နန်းတိုက်အတွင်းမှာသာတင်ဆက်ထားပါတယ်။သဘောတရားပုံကတော့အဲ့ဒီခွက်ဖလားတွေကိုလေးစားသမှုရှိခြင်းဖြစ်ပါတယ်။သို့သောဘလရှာဇာမင်းကြတော့အဲ့ဒီလေးစားသမှုပြုဖွယ်ခွက်ဖလားတွေကိုအရက်ခွက်တပွဲသဘောထားပြီးတော့အရက်ငှက်တောက်ကြပါတယ်။အလွန်တရာရှုတ်ချမှုပြုတဲ့တင်ကေတသဘောပဲဖြစ်ပါတယ်။တန်ရှင်းတဲ့ခွက်ဖလားနဲ့အရက်ထက်တောက်နေရင်နဲ့ဘီလရှာဇာမင်းကိုးကွယ်တဲ့နတ်ဖျားတွေကိုစပည့်ရည်တောက်ပြီးတော့ရွှေဖျားငွေဖျားကြေးဝါဖျားတန်ဖျားတစ်သားဖျားကြောက်ဖျားတွေကိုချီးမွမ်းကြပါတယ်။တတ္ထုပစ္စည်းအမျိုး6မျိုးနဲ့ဖျားတွေထုလုပ်ပုံကိုတတိထားကြည့်ပါ။ဘာဗလုန်လူမျိုးတွေဟာ6နဲ့ပတ်သက်တဲ့အရေးအတွက်ကိုအလွန်အယူတီးကြပါတယ်။နံပါတ်69ကိုအခြေခံထားပြီးတော့ကိန်းကနန်းတွေအသုံးပြုကြပါတယ်။ယခုခေတ်အချိန်မှာတော့ဒသမ30ကိုအခြေခံပြီးခုကနန်းကိုစတင်ရေတွက်ပုံမျိုးနဲ့ဆင်တူပါတယ်။ဒီလိုနဲ့နတ်ဖျားအတန်းစား6မျိုးကိုတတ္ထုပစ္စည်း6မျိုးနဲ့ထုလုပ်ထားခြင်းဟာဆိုလို့ရှိရင်ဘာဗလုန်သားတွေရဲ့ဖျားအစုံပြည်စုံတဲ့ဘာဗလုန်ရဲ့ဘာသာရေးလို့ပုံဆောင်အဓိပ္ပာယ်ထုတ်ကြပါတယ်။နတ်ဖျားရုပ်တုတွေထုလုပ်တဲ့တတ္ထုပစ္စည်းတွေဟာလည်းပဲနေဘုကနေဇာမင်းကြီးအိမ်မက်မက်ခဲ့တဲ့တတ္ထုပစ္စည်းတွေအစဉ်တိုင်းပဲဖြစ်ပါတယ်။တရုတ်အစားတက်သားနဲ့ထုလုပ်ကူးကွယ်ခြင်းတစ်ခုတည်းသာကွာခြားနေပါတယ်။မင်းကြီးရဲ့အိမ်မက်အရာကြောက်တုံးဟာနောက်ဆုံးပေါ်လာတဲ့အရာဖြစ်တဲ့အလျောက်လောကအင်ပါယာအပေါင်းတွေကိုထာဝရဘုရားပြစ်ဒဏ်ချတရားစီရင်ဖို့ထွက်ပေါ်လာတဲ့ကြောက်ပဲဖြစ်ပါတယ်။ဒီစားပွဲတောက်ပွဲကြီးဟာဗျာဒိတ်ကျမ်းမှာတွေ့ရတဲ့ဘာဗလုန်မြို့ကြီးရဲ့နောက်ဆုံးအချိန်ကိုကိုးစားပြုထားပါတယ်။ဘီလရှာဇာမင်းလိုပဲဘာဗလုန်မြို့ကြီးရဲ့နောက်ဆုံးအချိန်မှာရှိတဲ့ပြစ်ဒဏ်စာတွေရဲ့အမိမိမကြီးဟာလည်းရွှေဖလားကိုကင်ထားပြီးတော့လူမျိုးတကာတွေနဲ့တောက်စားရင်မှုတဲ့အကြောင်းဗျာဒိတ်ကျမ်းကနေဖော်ပြထားပါတယ်။တနည်းဆိုရမယ်ဆိုရင်တော့မှားယွင်းတဲ့တွင်တင်ချက်တွေနဲ့ရောပုံပြက်ပန်းပြက်တွန့်လင်ကောက်ကွေးတဲ့ဝိပုက္ကွက်ချင်းပုံစံတွေနဲ့ရောခစ်သည့်ဘာဗလုန်ကြီးဟာကဘာကြီးကိုဒူးဆိုက်အတွင်းကိုသွေးဆောင်ဖျားယောင်းနေပါတယ်။တရားစီရင်ခံရမှာကိုမေ့လျော့သွားစေပြီးတော့သူမရဲ့ရင်ခွင်တွင်းကိုဆင်းသက်စေပါတယ်။တနည်းမှာတရားစီရင်ခြင်းရောက်လာမှာအသေးချာပဲဖြစ်ပါတယ်။ကျွန်တော်တို့ပတ်ဝန်းကျင်အဖွဲ့အစည်းထုံးစံဓလေ့တွေဟာနှုတ်တော်ထွက်စကားကိုဘလိုမျိုးသောနည်းနဲ့မယုံမသေးမခန့်လေးစားပြုနေတယ်လဲဆိုတာကိုပြန်လည်ပြီးတော့စဉ်းစားသုံးသပ်ကြည့်ပါအဲ့ဒီအထဲမှာကျွန်တော်တို့မပါဝင်ဖို့တတိပြုရမှာပဲဖြစ်ပါတယ်ဒုတိယကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့ဖျားရှင်ရဲ့တန်ရှင်းစွာထားတဲ့အရာတွေကိုမယုံမသေးမလေးမစားမပြုလုပ်ဘဲနဲ့ဖျားရှင်ကိုချစ်ကြောက်ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်